မြန်မာနိုင်ငံနဲ့တပတ်ကို၄ချိန်ပြန်တန်းနေတဲ့ကာတာလေကြောင်းဟာလာမယ့်ဇန်နဝါရီလကစပြီးတော့ခီးစဉ်တွေကိုရုပ်သိမ်းတော့မယ်လို့ကြေညာထားပါတယ်။စီးပွားရေးအကြောင်းပြချက်နဲ့ခုလိုမျိုးခီးစဉ်တွေရုပ်ရက်ဆိုင်လိုက်တာလို့လေကြောင်းကုမ္ပဏီဝန်ထမ်းတွေကပြောပါတယ်ရှင်။အသေးစိတ်ကိုကိုသိန်းထိုင်ကိုဆက်ပြီးတော့ပြောပြပေးပါ
။ဟုတ်ကဲ့မေးတန်တာကြီးမြန်မာနိုင်ငံနဲ့ပြန်တန်းနေတဲ့ပြည်ပလေကြောင်း၅ခုတည်းကတစ်ခုဖြစ်တဲ့ကာတာလေကြောင်းလိုင်းဟာမကြာခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံနဲ့ခီးစဉ်တွေရက်ဆိုင်တော့မှာပါ။စီးပွားရေးအကြောင်းပြချက်နဲ့အခုလိုခီးစဉ်တွေရက်ဆိုင်လိုက်တာလို့လေကြောင်းကုမ္ပဏီဝန်ထမ်းတွေကပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ရန်ကုန်မြို့ကကာတာလေကြောင်းဝန်ထမ်းတယောက်က VOE ကိုအခုလိုပြောပြပါတယ်
။ဇန်နဝါရီ20အထိနောက်ဆုံးပါ။အဲသူတို့က commercial reason လို့ပြောပါတယ်။20ရက်နေ့နောက်ပိုင်းအထိတော့ကျွန်တော်တို့ဒီခီးစဉ်မရှိပါဘူး။အဲကျွန်တော်သိရတာကဒီ commercial reason လို့ပဲသိပါတယ်။ဟို indigenous ကတော့ကျွန်တော်လည်းမသိပါဘူးခင်ဗျာ။
ရန်ကုန်မြို့ကကာတာလီကျောင်းဝန်ထမ်းတယောက်ပြောသွားတာပါစီးပွားရေးဆိုင်ရာအကြောင်းပြချက်လို့ပြောပေမဲ့ကာတာလီကျောင်းပြန်တက်တဲ့ဒူဟာနဲ့ရန်ကုန်ပြေးဆွဲနေတဲ့ခီးစဉ်တွေမှာခီးတဲ့တွေအများထက်လူလူပြည့်နေလေရှိတယ်လို့ရန်ကုန်မြို့ကခီးသွွားလုပ်ငန်းလုတ်ကైသူတွေကိုကူကားပြီးတော့သတင်းတွေမှာရေးလေရှိပါတယ်အခုလိုကာတာလီကျောင်းခီးစဉ်တွေရက်ဆိုင်လဲရတာကမြန်မာစီအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေကစီးပွားရေးအရာဖိအားပေးမှုတွေရဲ့ရိုက်ခတ်မှုကြောင့်ဖြစ်နိုင်တယ်လို့လည်းခီးသွွားလုပ်ငန်းရှင်တို့ကိုကူကားပြီးပြည်ပသတင်းတွေမှာရေးသားဖော်ပြကြပါတယ်မြန်မာနိုင်ငံအတွင်းတန်ဃာတော်တွေနဲ့လူတို့ရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဒီလိုဆန္ဒပြပွဲတွေကိုစစ်အစိုးရဘက်ကအကြမ်းဖက်နေနေခဲ့ပြီးတဲ့နောက်မှာပြည်ပလေကြောင်းတချို့ကမြန်မာနိုင်ငံနဲ့ပြန်တန်းတဲ့ခီးစဉ်တွေကိုလျှော့ချခဲ့ပါတယ်မြန်မာလေကြောင်းကိုယ်တိုင်ပြည်ပခီးစဉ်တွေညှနာခဲ့ရပြီးပြီးခဲ့တဲ့ဂျပန်အတွင်းကမှမလေးရှားစင်ကာပူနဲ့ဘန်ကောက်ခီးစဉ်တွေပြန်လည်ပြန်တန်းမယ်လို့ကြေညာခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်လန်ဒန်အခြေစိုက်လေကြောင်းအာမခံကုမ္ပဏီကမြန်မာလေကြောင်းပိုင်လေရင်အာမခံကိုရုပ်သိမ်းခဲ့တဲ့အတွက်လေရင်ခီးစဉ်တချို့ကိုရုပ်သိမ်းခဲ့ရတာပါအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအရေးယူပိတ်ဆို့မှုကြောင့်လည်းပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာပကံလေကြောင်းလိုင်းကစင်ကာပူနဲ့ပြန်တန်းတဲ့ခီးစဉ်တွေကိုရုပ်သိမ်းခဲ့ရပါတယ်မြန်မာနိုင်ငံကိုလာရောက်တဲ့ကမ္ဘာလေခီးတဲ့အရေးအတွက်ယုံနေသွားတာကြောင့်ရောနိုင်ငံတကာဖိအားပေးမှုတွေကြောင့်ရောခီးစဉ်တချို့ကိုဖျက်သိမ်းခဲ့ရတာလို့ခီးသွွားလုပ်ငန်းရှင်တွေကပြောပါတယ်မကြသေးခင်ဂျပန်အတွင်းကတော့မြန်မာလေကြောင်းကပြည်ပခီးစဉ်တွေတိုးချဲ့ပြန်တန်းတော့မယ်အကြောင်းကြေညာခဲ့ပြီးပကံလေကြောင်းကလည်းတောင်ကိုရီးယားကိုခီးစဉ်တိုးချဲ့မယ်အကြောင်းကြေညာခဲ့ပါတယ်ဒီလိုကြေညာတဲ့အချိန်မှာပဲအခုကာတာလေကြောင်းကမြန်မာနိုင်ငံနဲ့ခီးစဉ်တွေကိုရုပ်သိမ်းတော့မယ်လို့ကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ